ိုင်းနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကဆရာနာသိမ့်ပြီးတဲ့နောက်ထိမ့်သိမ့်ထားသူတွေနဲ့ပတ်သက်လို့စိုးရင်စိတ်တွေရောကြစေဖို့ကြိုးစားတဲ့အနေနဲ့ဒီထိမ့်သိမ့်ထားသူတွေကအများစုကိုပြန်လွတ်ပေးလိုက်ပြီလို့ထိုင်းစစ်တပ်ကဒီကနေ့ပြောဆိုလိုက်ပါတယ်။နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေသတင်းသမားတွေနဲ့ပညာရှင်တွေအပါအဝင်လူပေါင်း253ယောက်ကိုစစ်တပ်ကဆင့်ခေါ်ခဲ့တာဖြစ်ပြီးတော့အခုဒီထဲက124ယောက်ကိုပြန်လွတ်ပေးလိုက်တယ်လို့86ယောက်ကိုတော့ထိမ့်သိမ့်ထားဆဲဖြစ်ပြီးကျန်တဲ့53ယောက်ကတော့ဆင့်ခေါ်ချိန်မှာရောက်မလာခဲ့ဘူးလို့ထိုင်းစစ်ဘက်ပြောခွင့်ရသူဟိုရာချွန်စုကွန်ဒါဖတ်တီဖတ်ကပြောသွားတာပါစစ်တပ်ကပြန်လွတ်ပေးလိုက်သူတွေရဲ့မှတ်တမ်းရုပ်ပုံတွေနဲ့ဒီစစ်တပ်ကဖိနှိပ်ဆက်ဆံခဲ့တာမရှိပါဘူးလို့ဒီလူတွေကပြောဆိုတာတွေကိုလည်းရုပ်မြင်သံကြားကနေပြသခဲ့ပါတယ်။ဒီလိုပြသတဲ့အထက်မှာတော့ယာရုကဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုထောက်ခံသူရှက်နီဆန္ဒပြခေါင်းဆောင်ဂျာဒူပွန်ဖရွန်ဖန်လည်းပါဝင်ပါတယ်။အစိုးရကိုထောက်ခံသူနဲ့စန့်ကျင်သူနှစ်ဖက်စလုံးကဆန္ဒပြသူတွေကတော့စစ်တပ်ကဖမ်းဆီးမှုတွေလုပ်သွားမယ်လို့ချိန်ချောက်ထားပေမဲ့လို့ဒါကိုအခံပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံရေးတင်းမာမှုတွေရှိတဲ့တိုင်အောင်မြို့တော်ဘန်ကောက်မှာတော့အခြေအနေကပုံမှန်အတိုင်းလည်ပတ်နေပါတယ်။ညစင်နိုင်ကနေမနက်9နာရီအထိအပြစ်မထွက်ရအမိန့်ကိုလျှော့ပြီးတော့ည7နာရီကနေမနက်4နာရီအထိအပြစ်မထွက်ရဆိုပြီးတော့လဲစစ်တပ်ကအမိန့်လျှော့ပေါက်ပေးထားပါတယ်ရှင်။